ထိုင်းဆိုရကတရားမဝင်နိုင်ငံသားလုပ်သမားတွေအတွက်တရားဝင်အလုပ်လုပ်ခွင့်အထောက်အထားတွေလျှောက်ထားခွင့်ပြုလိုက်ပြီးမြန်မာနိုင်ငံသားတွေကြားမှာကုန်ကြစည်မတက်နိုင်သူအများအပြားရှိနေတဲ့အကြောင်းပြောပြပါမယ်။ကျမအေးအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြော့ပြန်တိုးလာနေချိန်မှာပဲတရားမဝင်နိုင်ငံသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်အထောက်အထားတွေလျှောက်ထားကြဖို့ဒီလလည်းကစပြီးခွင့်ပြုခဲ့တာပါ။ဒါပေမဲ့လည်းကာယောဂါကူးစက်မှုရှိမရှိစစ်ဆေးတာပါဝင်ခွင့်ပြုချက်လျှောက်ထားရမှာထိုင်းဘတ်ငွေ900ကျော်ကုန်ကြတာကြောင့်မြန်မာနိုင်ငံသားလျှောက်ထားသူနည်းပါးနေသေးတယ်ဆိုပြီးထိုင်းနိုင်ငံအခြေစိုက် AAC လုံတမားကူညီအဖွဲ့ကအလုံတမားရေးလှုပ်ရှားသူဦးရဲမင်းကပြောပြပါတယ်
။ဘိုင်းအောင်ကတော့တိတ်မလုံနိုင်ကြဘူးမှာတိတ်မလုံနိုင်ကြဘူး။ဘာဖြစ်လို့လဲဆိုတော့လုံလမဲ့ဖြစ်နေတယ်။ပြီးတော့နေထိုင်ခွင့်ရထောက်ထားတွေလုပ်ဖို့အတွက်တူတင်စုဆောင်းထားတာမရှိဘူး။ထောက်ထားအဖြစ်လုပ်ပေးတဲ့နေရာမှာဒီအလုံးလမ်းအဖြစ်မရှိတဲ့လူကပုံများနေတယ်။အဲ့လိုမျိုးပုံမှန်နေနဲ့ဟိုဒီပန်းအောင်ကကလည်းကဇေယျမြင့်နေ9180အထိပေါက်ဈေးရှိတယ်။ဒါ9180ဆိုတော့အမှန်တမ်းများပါတယ်။မြန်မာငွေနဲ့ဆိုရင်ကျွန်တော်တို့မြန်မာငွေနဲ့ဆိုရင်ကျွန်တော်4000ခွဲခံမှန်းလို့ရတာပေါ့နော်4000ခွဲဟုတ်ကဲ့4000ခွဲတော့အဲ့တော့အဲ့ဒီငွေကြီးဘူးကျွန်တော်တို့မြန်မာလိုပိုင်းနေတော့ဆယ်တော့စိတ်မတက်နိုင်အောင်ဖြစ်နေတာပေါ့ဟုတ်တက်ခဲဖြစ်နေတာပေါ့။အဲ့ဒါကအစိုးရကသတ်မှတ်ထားတဲ့ဈေးနှုန်းတာလို့ဖြစ်တယ်။
ထိုင်းနိုင်ငံမှာတကြော့ပြန်ကူးစက်မှုတွေဖြစ်ပွားရမှာမြန်မာနိုင်ငံသားတွေပါဝင်နိုင်ငံသားအလုပ်သမားတွေကြားကူးစက်မှုတွေတွေ့ရှိခဲ့တာကြောင့်ထိုင်းတာဝန်ရှိသူတွေကယောဂါပိုးစစ်ဆေးမှုတွေကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေတာပါယောဂါပိုးစစ်ဆေးတာပါဝင်တရားဝင်နေထိုင်အလုပ်လုပ်ကံကွင်းလျှောက်ထားရတဲ့လုပ်ငန်းစဉ်မှာအခက်အခဲတွေရှိတာကြောင့်တချို့မြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သမားတွေကတော့ကြားပွဲစားတွေကိုအခကျင်းငွေပေးလျှောက်ထားတာတွေရှိနေတယ်လို့လည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။9180နဲ့9380အဲ့ဒါကလုပ်ငန်းအပီးစီးပေါ့။လူသစ်တွေကိုပြောတာပေါ့ဗျာ။9380ဆိုတာရေလုံသားတွေတို့ပြောတာ9180ကကျတော့ယူယူ။ဒါမဲ့အပြင်မှာလက်တွေ့ဈေးကတော့မဟုတ်ပါဘူးဗျာ။တောင်းကျော်နေပြီပဲ။ဒါတွေကဒီလူတွေကပွဲစားနေပဲအများဆုံးပဲ။သင်္ကြန်က80 90တန်းတော့ပွဲစားနေပဲလုပ်ကြတာ။ဥပမာဆိုကျွန်တော်တို့ဆိုအွန်လိုင်းမှာဒီဟာ online မှာစည်ရင်းသွင်းရင်ဘယ်လိုသွင်းရမလဲဆိုတာအစဉ်အဆက်ကိုအရင်အနေနဲ့တော့ကျွန်တော်တို့အမှလုတ်ပြထားတယ်ပြင်ပြထားပြီးတယ်။ဒါလို့အဲ့ဒါလေးကိုကြည့်ပြီးတော့အဲ့လိုမျိုးလုပ်မယ်ဆိုလို့ရှိရင်ကိုမအောင်သွင်းအောင်ပဲလေရတယ်လေ။ကျွန်တော်တို့ကတော့အဲ့လိုတော့အတဏ္ဍာန်လုပ်ခဲ့ရတယ်ဒီမှာ။ပြီးတော့ပွဲသားဆိုတာလည်းတခုရှိတာပွဲသားရဲ့ agency တွေကသူတို့ကဒီအထောက်အထားနဲ့ပတ်သက်ပြီးလုပ်တဲ့အခါမှာဟိုဝန်ဆောင်မှုကိုဒီတဲ့ပုံပြီးပေးနိုင်တယ်။ပတ်စံလည်းကျွန်တော်များယူထားတာကိုအဲ့ဒီရတဲ့ပတ်စံဆိုတာလည်းအစိုးရအာဏာနဲ့ပေါင်းပြီးစားရတယ်ဗျာ။အဲ့ခါကျတော့သူတို့လုပ်ငန်းတွေကပုံပြီးအစဉ်ပြေတယ်ပြောတာမှလူကပုံမှန်တိုင်းလုပ်ရဆိုလို့ရှိရင်ခက်တယ်မှာ။အဲဒါမျိုးဖြစ်လာတာပေါ့
။တရားဝင်အလုပ်လုပ်ခွင့်အထောက်အထားရဖို့အတွက်ဇန်နဝါရီလ15ရက်နေ့ကနေဖေဖော်ဝါရီလ23ရက်နေ့ထိအွန်လိုင်းကနေလျှောက်ထားနိုင်ကြောင်းထိုင်းရနာပိုင်းတွေကသတ်မှတ်ထားပါတယ်။တရားဝင်ခွင့်ပြုချက်အထောက်အထားရသူတွေအနေနဲ့နှစ်နှစ်အလုပ်လုပ်ခွင့်ရရှိမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာမြန်မာလူ့သမား3သန်းလောက်ရှိမယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူတွေကခန့်မှန်းထားပေမဲ့တရားဝင်အထောက်အထားနဲ့အလုပ်လုပ်နေသူအရေအတွက်ကတော့သိင်္ဂနန်းလောက်သာရှိတာပါ။ကိုဗစ်ကပ်ရောဂါစတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲမှာတော့အလုပ်ကင်နဲ့စားဝတ်နေရေးအခက်အခဲကြုံနေရတဲ့တိတ်နဲ့ချီချီတဲ့မြန်မာလူသမားတွေလည်းနေရာပြောင်းခဲ့ကြပါရဲ့ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။